ဗြိတိန်နိုင်ငံမှာမနစ်စနေနေ့ကအကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုအတွင်သေဆုံးသူ9ဦးရှိပြီးတိုက်ခိုက်ခဲ့သူ3ဦးကိုလည်းပြစ်တက်ခဲ့တယ်လို့လန်ဒန်ရဲအဖွဲ့ကဒီကနေ့ပြောပါတယ်။တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးလန်ဒန်အရှေ့ပိုင်းမှာဝင်ရောက်စီးနင်းမှုတစ်ခုလှုပ်ဆောင်နေတယ်လို့အာဏာပိုင်တို့ကပြောဆိုထားပေမဲ့အသေးစိတ်အချက်အလက်တွေတော့ထွက်ပေါ်မလာသေးပါဘူး။မနေ့ကလန်ဒန်တံတားနယ်ဘိုရိုးစီရိုမှာတိုက်ခိုက်မှုအပါအဝင်ပြီးခဲ့တဲ့3လတာကာလအတွင်းဗြိတိန်နိုင်ငံမှာအကြမ်းဖက်ဝါဒဆဲတိုက်ခိုက်မှု3ချိန်ဖြစ်ခဲ့တာဟာဆိုရင်အစ္စလာမ်ရဲ့အစွန်းရောက်မကောင်းဆိုးဝါးအတွေ့အခေါ်တွေကနေပေါက်ဖွားလာတာလို့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကဒီကနေ့ပြောဆိုလိုက်ပါတယ
် As terrorism breeds terrorism and perpetrators are inspired to attack not only on the basis of carefully constructed plots.
အကြမ်းဖက်ဝါဒကအကြမ်းဖက်ဝါဒဆဲတိုက်ခိုက်မှုတွေကိုမွေးဖွားစေပြီးပြစ်မှုကျူးလွန်သူလက်သက်တရားခံတွေကလည်းတဦးကနေတဦးကိုကူးချနေကြတယ်လို့ဗြိတိန်ဝန်ကြီးချုပ်ကပြောဆိုသွားတာဖြစ်ပါတယ်။နိုင်ငံတွင်အကြမ်းဖက်ဝါဒကိုလက်သင့်ခံမှာမဟုတ်ပါဘူး။လူမှုဝန်ဆောင်မှုအပိုင်းမှာရောလူမှုအသိုင်းအဝိုင်းတစ်ခုလုံးအတွင်းအကြမ်းဖက်ဝါဒကိုဖော်ထုတ်ချေမှုန်းဖို့လိုအပ်နေပြီးရက်တန်းကရက်ကြပါလို့ဗြိတိန်ခေါင်းဆောင်ကပြောဆိုသွားပါတယ်။မနေ့စနေနေ့ညနေခင်းလန်ဒန်တံတားပေါ်ကလို့အထဲကိုဘင်္ဂါတစင်အရှိန်နဲ့မောင်းဝင်လာခဲ့ပြီးတဲ့နောက်ဘိုရိုးစီဘက်ကိုမောင်းဝင်သွားပြီးကားပေါ်ကအမျိုးသား၃ယောက်ဆင်းနောက်လူတွေကိုဓားနဲ့လိုက်ထိုးတာဖြစ်ပါတယ်။အရေးပေါ်ဖုံးဝင်လာပြီးတဲ့နောက်၈မိနစ်အတွင်းမှာပဲလက်နက်ကန်အရာရှိတွေကတိုက်ခိုက်သူ၃ဦးကိုပစ်တက်ခဲ့တယ်လို့ရဲအဖွဲ့ကပြောပါတယ်။တိုက်ခိုက်သူတွေကအသေးခံဘုံခွဲသမားတွေလို့လည်းတုပဝတ်ဆင်ထားကြတယ်လို့ရဲကပြောပါတယ်။လန်ဒန်မြို့တဝန်းကဆေးရုံ၅ခုကိုလူ၄၈ဦးပို့ဆောင်ထားရတယ်လို့လန်ဒန်အရေးပေါ်ဌာနက Twitter မှာကြေညာချက်ကိုတင်ထားပါတယ်။အကြမ်းဖက်ဝါဒဆဲတိုက်ခိုက်မှုအဖြစ်အာဏာပိုင်တို့ကကြေညာထားတာပါလန်ဒန်တံတားအနေနဲ့အနည်းနာကဘိုရိုးစီတို့ကအကြမ်းဖက်ဝါဒဆဲတိုက်ခိုက်မှုကဗြိတိန်နိုင်ငံမှာဒီလပိုင်းနဲ့အတွင်း၃ချိန်မြောက်တိုက်ခိုက်ခံရမှုဖြစ်ပါတယ်ပြီးခဲ့တဲ့မတ်လတုန်းကလည်းဝက်စ်မင်နစ္စတာတံတားပေါ်မှာသွာလာနေကြတဲ့သူတွေအလားတူတိုက်ခိုက်ခံခဲ့ရပြီးပြီးခဲ့တဲ့သတင်းနှစ်ပတ်လောက်တုန်းကလည်းမန်ချက်စတာမြို့မှာအသေးခံဘုံးခွဲတိုက်ခိုက်ခံရလို့ဒါဇင်နဲ့ချီသေဆုံးအများအပြားဒဏ်ရာရရှိခဲ့ပါတယ်ရှင်